ီနေ့ဆိုလို့ရှင်လေဒီအမတို့အနေနဲ့ဘယ်လိုပုံစံမျိုးလာပြီးတော့အကူအညီပေးတာလဲ
ကျွန်တော်တို့88မျိုးဆက်ငိမ့်ချဲနဲ့ပွင့်လင်းလူဖွဲ့စည်းရဲ့နောက်ဘဘဦးဝင်းနေဖောင်ဒေးရှင်းစေကန်းကဆရာဝန်မကြီးပေါ့နော်ဆရာဝန်မကြီးဦးဆောင်နေစေဖွဲ့ရဲ့နှစ်ခုပေါင်းပြီးတော့ကျွန်တော်တို့ဒီမှာရှိတဲ့စေပေးဆောင်မိဘပြည်သူတွေနောက်ကလေးငယ်လေးတွေရဲ့ကျန်းမာရေးဆေးကုသတာရဲ့နောက်ပြီးတော့စိတ်ခွန်အားပေးတာရဲ့အဲ့ဒီအတွက်လာတာပ
ါစကန်းဘယ်နှစ်ခုလောက်ဝင်ပြီးသွားလဲမသိ
ဒီမနေ့ပိုင်းမှာကျွန်တော်တို့စပြီးတော့စကန်းတွေသွားပြတ်တယ်ပေါ့နော်ဒီစကန်းနဲ့ဆိုရင်3ခုပဲရှိသေးတယ်
ဟုတ်ကဲ့အခုလေဒီစကန်းနေမှာလေးမှာအခြေအနေဘယ်လိုတွေ့ရလဲဗျအ
ဓိကကတော့သူတို့ရဲ့သူတို့ရွာကိုငြိမ်းချမ်းစွာနဲ့ပြန်ချင်တာပါပဲနောက်ခုကလေးတွေလက်ရှိမှာဆောင်ပွဲအချိန်ဖြစ်တဲ့အတွက်ကြောင့်မလို့မူလတန်းအလေတန်းကလေးတွေပေါ့နော်အဲ့ဒီကလေးတွေကပညာရေးကိုလက်တလုံးမှာသူတို့မှာဆောင်ပွဲဖြစ်ခွင့်နေမရှိကြဘူးကျောက်တက်ခွင့်နေမရှိကြဘူးဒါဟာဝမ်းနည်းစရာပါပဲ
โอเคအဲ့တော့လေအခုဒီမှာဒီစေကုသအပိုင်းလဲပါတယ်ဆိုတော့လေဒီလက်ရှိသူတို့အနေနဲ့ဘာယောဂါတွေများဖြစ်တာတွေ့ရလဲမှာ
ဒီမှာတော့တိတ်ဆူဆူဘွားပေါ့နော်ဟိုယောဂအကြီးကြီးမားမားတွေမတွေ့ရဘူးပေါ့နောက်ပြီးတော့ကုဆက်ယောဂမျိုးတွေလည်းအခုလက်တလောထိကျမတို့မတွေ့ခဲ့ရသေးဘူးပေါ့ဥမာဝမ်းရှောင်းဝမ်းပြတ်တာတို့ပါတော့ပေါ့နော်ဒီမှာတော့သူတို့လူကြီးတွေကအသက်ကြီးတယ်နောက်ပြီးတော့လမ်းလျှောက်လာတဲ့ဌာန်တွေရှိတယ်ပေါ့နော်လမ်းလျှောက်လာတဲ့ဌာန်တွေရှိရဲ့နောက်ပြီးတော့အဲ့လိုမျိုးယာတိဥရုကိုသူတို့ဖျက်ကျော်လာတဲ့အခါကျတော့ဒီမှာကနှာစီးချောင်းဆိုးတာမျိုးကြိုက်ခဲတာမျိုးပေါ့နော်အဲ့လိုမျိုးတွေရှိခဲ့တာ
အခုလက်ရှိလေဒီအမတို့လက်ပြီးတော့ကြည့်တဲ့စကန်3ခုရှိပြီဆိုတော့လေအခုဒီလက်ရှိနေတာရောသူတို့အတွက်ဘာတွေလိုအပ်တာတွေများတွေ့ရလဲမ
ဒီကတော့ဒီမှာစကန်နေမှာတော့သူဒေတာနဲ့သူလာလှူတဲ့လူတွေရှိတော့လေလက်တလောကတော့ဒါပစ္စည်းတို့ဒီစားတောက်တို့ကတော့တိတ်ပြီးတော့ရှာရှာပပါတစ်ခုတည်းထိပေါ့နော်3ခုစကန်3ခုကြော်ဖြတ်ပြီးတဲ့အချိန်မှာတော့မတွေ့ရသေးဘူးပေါ့ဒါပေမဲ့ဟိုတစ်ခုရှိတာကတော့ဒီမှာနွေနွေထွေးထွေးနဲ့သူတို့လေးတွေကိုရင်းနှီးနှီးအလုပ်ပေးမယ်လို့နောက်ပြီးတော့သူတို့လေးတွေရဲ့စိတ်ပူပင်မှုတွေပေါ့နော်သူတို့ရဲ့စိတ်ပူပင်မှုတွေဖြစ်လျှော့ပေးမယ်လို့ဒါတွေအများကြီးလိုအပ်ပါတယ်ကျမတို့အတိုင်းပြည်မှာရှိတဲ့နိုင်ငံလုံးကကျမတို့ရဲ့အတိုင်းအတာလူမျိုးတွေပါအဲ့တော့တယောက်ဖြစ်ရင်တယောက်မနေနိုင်မင်းနဲ့ဒီမှာလာပြီးတော့အတူပူပေါင်းဆောင်ရွက်ဖို့လည်းလိုပါတယ
်အမားတို့အနေနဲ့ကလေဒီမှာဘယ်နှရက်လောက်ကူညီပေးသွားဖို့ရှိလဲ
ကျမတို့ဒီမှာက3ရက်လောက်ကူညီပေးဖို့ရှိပါတယ်တကယ်လို့မြန်လိုအပ်ခဲ့ရင်လည်းကျမတို့ဆေးအဖွဲ့ရကြတော့လေဒီဝင်းတင်ဖောင်ဒေးရှင်းဆေးကမ်းမှာကလည်း volunteer ဝင်နေတော့လေကုလဆလူနာတွေလည်းရှိတော့ကျမတို့ဆေးအဖွဲ့ရတော့ပြန်မယ်ပေါ့ဒါပေမဲ့ဟိုအနေထားတစ်ခုရပါပဲကျမတို့ပြန်သွားရင်တော့မှတခြားအဖွဲ့တွေကိုကျမတို့ချိတ်ဆက်ပြီးတော့ကျမတို့ဆောင်ရွက်သွားမှာပါ
ဒီမှာလေဒီဒုက္ခတွေက4000ဝန်းကျင်လောက်ရှိနေတာဆိုတော့လေဒီသူတို့စားဝတ်နေရေးအတွက်တွေရောဟိုဘယ်လိုများတွေ့ရလဲမလို့
အခုထိတော့အဆက်မပြတ်လှူဒန်းနေတာပေါ့နော်ဒါပေမဲ့4000ကျော်ဆိုရဲလူဝင်အားနေတဲ့လူဝင်အားမဟုတ်ဘူးပေါ့ဒီလိုမျိုးရေရှည်ကြီးတော့ဖြစ်မသွားစေချင်ပါဘူးနောက်ဒီတခြားနေမှာဆိုရှိရလေစေဖေးဆောင်စခန်းဆိုပြီးတော့စရှောင်လာတဲ့က3လနဲ့လည်းမပြန်လို့မရ4လနဲ့လည်းပြန်လို့မရပေါ့နော်အဲ့လိုမျိုးနေရာတွေရှိတယ်အဲ့တော့အဲ့လိုမျိုးပုံစံမျိုးတော့ဖြစ်မသွားစေချင်ဘူးသူတို့ငကိုသူတို့ရဲ့ဒေတာသူတို့ရဲ့နေရက်ကိုငင်းငင်းချက်ချက်နဲ့ပြန်သွားဖို့ကိုအများဆုံးစီစဉ်ဆောင်ရွက်ပေးစေချင်ပါတယ်ကျမတို့တိုင်းပြည်မှာပြည်ရင်းစစ်ဆိုတာကအခုချိန်ထိကျမတို့မရက်ခဲ့ဘူးပေါ့နော်ကျမတို့ငိမ့်ချဲရေးဆွေးနွေးပွဲတွေဘလောက်ပဲလုပ်လို့စစ်စပိုင်ယာလုပ်တယ်ဆိုတာနှစ်ဖက်ခေါင်းဆောင်နေကြီးပဲအဲကွန်ကန်းထဲမှာထိုင်ပြီးတော့နှစ်ဖက်စစ်ခေါင်းဆောင်နေကြီးပဲဆွေးနွေးလို့မရပါဘူးကျမတို့အောက်ခြေဒေသခံပြည်သူတွေရဲ့လိုအပ်ချက်တွေပြည်သူတွေလိုချင်တဲ့ဆန္ဒတွေကိုလည်းထည့်သွင်းဖို့လိုပါတယ်ကျမတို့ဒီတပွဲအစည်းအဖွဲ့အစည်းတစ်ခုအတွက်ကိုချိုးအတွက်ဒီစစ်ကိုစစ်ပွဲတွေဖြစ်နေအောင်မယ်ဆိုလို့ရှိရင်တော့ကျမတို့တိုင်းရင်းသားတွေကျမတို့ပြည်သူတွေကနစ်နာမှာပါအဲ့အတွက်ကြောင့်မလို့ကျမတို့ဒီပြည်ရင်းစစ်ကိုလည်းအမြန်ဆုံးငြိမ်းချမ်းကျင်ပါပြီအဲ့အတွက်ဒီပြည်သူတွေရဲ့ဆန္ဒကိုရယူပြီးတော့ပြည်သူတွေကိုငြိမ်းချမ်းတဲ့ဘဝလုံခြုံတဲ့ဘဝအသက်အိုးရင်စီစဉ်ကိုကာကွယ်ပေးမဲ့ဘဝကိုအမြန်ဆုံးဖန်တီးနိုင်ပါစေလို့ကျမပြောချင်ပါတယ်
ကျေးဇူးတင်ပါတယ်နော်